ဆက်လက်ပြီးတော့ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်တဲကမြို့သစ်စီမံကိန်းမှာတရုတ်ရာဇဝတ်ဂိုင်းသားတွေပါဝင်ပတ်သက်နေတယ်ဆိုတဲ့သတင်းပေါ်ဆိုရဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာကိုပြောပြမှာပါကျွန်တော်ကစီးသူပါကင်းပြည်နယ်ထိုင်းနယ်စပ်မြောက်ရီမြို့အနီးတရုတ်ကုမ္ပဏီတွေဆောက်လုပ်နေတဲ့မြို့သစ်နှစ်ခုရဲ့ဥဆောင်သူတွေထဲမှာတရုတ်ရာဇဝတ်ဂိုင်းသားတွေပါဝင်ပတ်သက်နေတာကိုအစိုးရကအချက်လက်ရရှိထားကြောင်းအတိုင်းပင်ခံရုံးညွှန်ကြားမှုချုပ်အစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစောထေကဗီဝေကိုပြောပါတယ
်အဲ့ဒါကကျွန်တော်တို့ကိုမြေပုံတွေဒီလူတွေရဲ့အချက်လက်တွေပေါ့နော်ကမ္ဘောဒီးယားမှာကာစီနိုလုပ်ခဲ့တယ်ပြီးရင်ဒါခရီမင်နယ်နဲ့သူနေလို့မရတော့မြန်မာနိုင်ငံမှာတချို့လက်နက်ကင်ပွဲစည်းရေးနဲ့ဆက်ဆက်ပြီးတော့လာလုတာလာလုတာဖြစ်တယ်အဲ့ဒါကျွန်တော်တို့ information အစိုးရတိုင်းကျွန်တော်ရပါတယ
်မြောက်ရီမြို့မြောက်ဖက်ထိုင်းနယ်စပ်နားမှာဆောက်လုပ်နေတဲ့အထူးစီးပွားရေးစီမံကိန်းမှာဟိုတယ်တွေအိမ်ရာစီမံကိန်းတွေနဲ့ကာစီနိုလောင်းကစားရုံတွေဆောက်လုပ်နေတာဟာစိုးရင်စရာဖြစ်တယ်လို့ American ငြိမ်းချမ်းရေး Institute USIMP ကဧပြီလ20ရက်နေ့ကထုတ်ပြန်ထားပါတယ်ဒီစီမံကိန်းမှာတရုတ်ရာဇဝတ်ခိုင်းသားတွေပါဝင်နေတာဟာမြန်မာစစ်တပ်လက်အောက်ခံနေကြားဆောင်တပ်နဲ့ဆက်ဆက်နေတာအပြင်အပြစ်ရဲ့လက်မှတ်ထိုးထားတဲ့အဖွဲ့တွေနဲ့လည်းဆက်ဆက်နေတာမို့လက်နက်ကိုင်အဖွဲ့တွေကိုညှိနှိုင်းထားတယ်လို့ဦးစောထေးကပြောပါတယ
်ကျွန်တော်တို့မှာနှစ်ပိုင်းရှိပါတယ်တစ်ပိုင်းကဟို NCA လက်မှတ်ရေးထိုးထားတဲ့ EO တွေပေါ့နော်ကရင်ပြည်နယ်မှာဆိုရင်၃ဘွဲ့ရှိတယ်ဒီ၃ဘွဲ့နဲ့ဆက်ဆက်တဲ့ဟာတွေဆိုရင်တော့ကျွန်တော်တို့အစိုးရနေပြီးတော့ EO ကိုဆက်သွယ်ပြီးလုပ်တာရှိတယ်အချို့အဖွဲ့အစည်းတွေကြတော့အရင်တော့ EO ဖြစ်တယ်လက်တလုံးမှာတော့တပ်မတော်ရဲ့ကုတ်ကဲမှုအောက်မှာရောက်နေတဲ့အဖွဲ့တွေရှိတယ်ဥပမာ BGF ပေါ့နော် BGF တွေအဲ BGF တွေကြရင်တော့ BGF နယ်နေကြရင်တော့တပ်မတော်ကတပ်မတော်ကိုကျွန်တော် information ပေးတယ်ဒါတပ်မတော်ရဲ့သူ့ရဲ့လက်အောက်ကုတ်ကဲမှုအောက်မှာရှိတဲ့အဖွဲ့အစည်းဖြစ်တဲ့အတွက်အဲလက်အောက်ကိုသူ့ဟာသူစက်မှတ်သွားဖို့ပေါ့နော်အခုဒီကိစ္စနဲ့ပတ်သက်လို့လည်းကျွန်တော်တို့ပြောထားပြီးသားဖြစ်တဲ့ EO တွေကိုလည်းကျွန်တော်တချို့ပေါ့နော်တချို့တော့အကုန်လုံးတော့မဟုတ်ဘူးတချို့တော့ပြောထားတယ်တချို့ကတော့တမရိုပိုင်းဆိုင်ရာတော့သူ့လက်အောက်ခံပေါ့နော်ကုကဲမှုအောင်မှာရှိတဲ့တိုင်းရင်တပ်ဖွဲ့ TPG ရဲ့အပါအဝင်ပေါ့ဒါကတော့တက်ကတော့သူ့ဟာသူထိန်းချုပ်သွားဖို့လိုရှိပါလိမ့
်ထိုင်းမြန်မာနယ်စပ်ကစီမံကိန်းအစ်စ်တွေဟာတမရိုလက်အောက်ခံ BTF နဲ့ငင်းချမ်းရေးလက်မှတ်ထိုးထားတဲ့ KNU လက်နက်ကင်တွေရဲ့နေမြေထဲမှာဖြစ်တာမို့မြန်မာဆိုရရဲ့ထိန်းချုပ်မှုအောက်မှာအပြည့်အဝမရှိဘူးလို့ USIMP ရဲ့ဇာတ်မှာဖော်ပြထားပါတယ်မြို့သစ်တိဆောက်ရေးတရုတ်ကုမ္ပဏီမှာပါဝင်တဲ့အထက်ကရာဇဝတ်ခိုင်းသားဟာကမ္ဘောဒီးယားနိုင်ငံမြို့သစ်တစ်ခုမှာရာဇဝတ်မှုမျိုးစုံကျူးလွန်ခဲ့ပူပြီးတော့တရုတ်ရဲတပ်ဖွဲ့ရဲ့အကူအညီနဲ့နှိမ်နှင်းခဲ့ရဘူးတယ်လို့ USIMP ရဲ့စာရမ်းမှာပါဝင်ရေးသားသူမြန်မာနိုင်ငံဆိုင်ရာအမေရိကန်အကြီးတန်းတန်တမာဟောင်းတူဖြစ်တဲ့ Priscilla Club က VOA နဲ့တွေ့ဆုံမေးမြန်းခန်းတစ်ခုမှာပြောထားပါတယ်။ထိုင်းမြန်မာနယ်စပ်ကင်းပြည်နယ်ထဲမှာတရုတ်ကုမ္ပဏီပိုင်စီမံကိန်း၃ခုရှိနေပြီးတော့တရုတ်ကုမ္ပဏီတွေနဲ့မြန်မာလက်နက်ကင်တပ်ဖွဲ့တွေရဲ့ပူးပေါင်းဆောင်ရွက်ချက်ဟာမြန်မာအစိုးရရဲ့ဒီမိုကရေစီဖော်ဆောင်ရေးငြိမ်းချမ်းရေးတည်ဆောက်ရေးအပြင်အခုလိုရာဇဝတ်ပတ်သက်မှုကြောင့်တရုတ်ရဲ့ပိုလမ်းမစီမံကိန်းပုံရိပ်ကိုပါထိခိုက်နိုင်တယ်လို့ American ငြိမ်းချမ်းရေး Institute USIMP ရဲ့စာရမ်းမှာရေးသားထားပါတယ်ခင်ဗျာ